သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါသောရရှင်မြောက်ယခုတင်ဆက်ပေးမှာတော့ August 14ရက်တနင်္လာနေ့အတွက် SPS news/ သတင်းများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Daryl Ong ပါ ယနေ့အတွက်ထိတ်တန့်သတင်းများ US Maui သေဆုံးမှု Public Holiday New Zealand Australian များ US Maui သေဆုံးမှု Hawaii ပြည်နယ်အုပ်ချုပ်ရေးမှူး George Green သည် Maui ရဲ့တော်မီကြောင့်သေဆုံးသူအရေအတွက်သိသိသာသာဒေါ်လာကြောင့်သတိပေးထားပါတယ်အနည်းဆုံးလူ63ဦးသေဆုံးပြီးရာနှစ်ချီပျောက်ဆုံးနေကြောင်းအတည်ပြုခဲ့ပါတယ်မိလောင်ကျွမ်းမှုကြောင့်လဟာနာမြို့တမျိုးလုံးနီးပါးပျက်စီးခဲ့ပါတယ်။ကက်လင်မက်နိုက်သည်မာဝီတွင်ရွေးလွှင့်လေဆင်လုံးငှားလုပ်ငန်းအတွက်အလုပ်လုပ်သူဖြစ်ပါတယ်။အရာအားလုံးကိုဆုံးရှုံးခဲ့ရသူတွေကိုသူမသိပြီးသူမချင်းမြောင်းလို့တဲ့လူတွေနဲ့တွေ့ရင်ဝမ်းနည်းမိတယ်လို့ဆိုပါတယ်။ဒါဟာစိတ်ထိခိုက်စရာကောင်းတယ်သင်သိပါတယ်။ဟုတ်ကျမဒီတပတ်လုံးမငိုမိအောင်ကြိုးစားနေပြီးလူတိုင်းအတွက်ခွန်အားဖြည့်စေဖို့ကြိုးစားနေတာသင်သိပေမဲ့ကျမအရန်ရင်နေနာနေပါတယ်ဖြစ်ပျက်ခဲ့သမျှကြောင့်နာကျင်ပါတယ် Public Holiday ညစာဝေဝင်ကြီးချုပ် Chris Min သည် Matilda သည် FIFA အမျိုးသမီးကပဖလားကိုအနိုင်ရပါက Public Holiday အားလိုက်ရဲ့တောင်းဆိုမှုများကိုအချမ်းညာကောင်းတယ်လို့ဖော်ပြခဲ့ပါတယ်ဝင်ကြီးချုပ် Anthony Albanese သည် MatildaFIFA အမျိုးသမီးကမ္ဘာဖလားကိုနိုင်ရပါကအများပြည်သူအားလားရဲ့ကျင်းပရန်စိတ်ကူးကိုထောက်ခံပြီးနောက်ထွက်ပေါ်လာခြင်းဖြစ်ပါတယ်။ National Party ခေါင်းဆောင် David Littleproud က Matilda ကိုအပြေးအဝထောက်ခံနေတော်လဲအများပြည်သူအားလားရဲ့သည်စီးပွားရေးအတွက်အလွန်ကြုံကုန်ကြမယ်လို့ဆိုပါတယ်။ Chris Min ကအများသူငါအားလားရဲ့သည်ကောင်းသောအကြံဉာဏ်ဖြစ်ကြောင်းပြောဆိုထားပါတယ်။ကျွန်တော်ကတော့အကြံဉာဏ်ကောင်းတစ်ခုလို့ထင်ပါတယ်။ကစားစရာနှစ်ပွဲကြံရှိသေးတယ်ဆိုတာကျွန်တော်သိပါတယ်။ဒါပေမဲ့အဲ့ဒါနဲ့ဆက်ဆက်နေတဲ့ထောက်ပံ့ပို့ဆောင်ရေးနဲ့ဆက်နွယ်မှုတွေကြားထဲမှာကျွန်တော်တို့ FIFA နဲ့စကားပြောနေတာထင်ရှားပါတယ်။ဒီသတင်းပတ်နောက်ပိုင်းမှာ National Cabinet ဆိုအဖွဲ့နဲ့တွေ့ဆုံတဲ့အခါတခြားပြည်နယ်ဝန်ကြီးချုပ်တွေနဲ့စကားပြောပါမယ်။ New Zealand Australian များနယူးဇီလန်နိုင်ငံသားထောင်ပေါင်းများစွာသည့်ဩစတြေးလျနိုင်ငံသားဖြစ်ခွင့်လမ်းကြောင်းသစ်ကိုဖွင့်လှစ်ပြီးနောက်သတင်းပတ်များအကြားတွင်ထောင်နှင့်ချီသောနယူးဇီလန်နိုင်ငံသားများရှောက်ထားခဲ့ကြောင်းကင်းကနန်းအသစ်များကဖော်ပြနေပါသည်။အပြောင်းအလဲများသည့်ဇူလိုင်လအစတွင်စတင်အသက်ဝင်ခဲ့ပြီးကတည်းကနယူးဇီလန်နိုင်ငံသား15,000ကျော်သည့်ဩစတြေးလျနိုင်ငံသားဖြစ်ခွင့်လုပ်ငန်းစဉ်ကိုစတင်ခဲ့ပါသည်။အပြောင်းအလဲများအောက်တွင်ဩစတြေးလျတွင်အနည်းဆုံး၄နှစ်နေထိုင်ခဲ့သောနယူးဇီလန်နိုင်ငံသားများသည်အထူးအမျိုးအစားဗီဇာဖြင့်ဩစတြေးလျနိုင်ငံသားအဖြစ်ရှောက်ထားနိုင်မှာဖြစ်ပါသည်။မရှိမဖြစ်လိုအပ်တဲ့အလုပ်သမားများအခြေအနေဆိုးဝါးနေဟုဆိုမရှိမဖြစ်လိုအပ်သောအလုပ်သမားများသည်အိမ်ငှားခွင့်ဝင်ငွေရဲ့80ရာခိုင်နှုန်းအထိပေးဆောင်နေရကြောင်းအစီရင်ခံစာအသစ်တွင်ဖော်ပြထားပါသည်။Early Childhood Educator ဆရာများ၊သူနာပြုများနဲ့သက်ကြီးရွယ်အိုပြုစုစောင့်ရှောက်ရေးဝန်ထမ်းများသည်အချိန်ပြည့်အလုပ်တွေအိမ်ငှားရန်အိမ်ငှားအိမ်တရားတွင်တဦးသာတက်နိုင်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ Anglicare Australia မှာအမှုဆောင် Director Cassie Chamber ကအဆိုပါမရှိမဖြစ်လိုအပ်သောအလုပ်သမားများအတွက်အခြေအနေမှာအထူးဆိုးဝါးနေတယ်လို့ပြောဆိုပါတယ်။ဒါတွေကသင်ရဲ့သမန်းဩစတြေးလျနိုင်ငံသားတွေပါပဲကျမတို့လုံရမဲ့အလုပ်ကောင်းတွေဆိုတာသင်သိပါတယ်ပုတ်တိကအငှားဈေးကွက်မှာသူတို့မတတ်နိုင်ရင်ကျမတို့အရာထိုင်ခင်းဝါဒတွေမှာတခုခုမှားနေပါပြီဆိုလိုတာကတတ်နိုင်သလောက်အသက်မွေးဝမ်းကြောင်းပြုတဲ့သူတွေဟာ50 60တခါတရံသူတို့ဝင်ငွေရဲ့80ရာခိုင်နှုန်းကိုခေါင်းပေါ်မှာခေါင်းမိုးတစ်ခုတင်ထားဖို့အတွက်အသုံးပြုနေရပါတယ်သူတို့ shift အလုပ်အတွက်သွားရတာကအရန်ကိုဝေးလွန်းပါတယ်လူနည်းစုနောက်ခံလူမျိုးစုဝင်ကလေးငယ်များလေးလာမှုအသစ်တစ်ခုရလူနည်းစုလူမျိုးနောက်ခံရှိကလေးငယ်များသည် autism ရောဂါဖြစ်နိုင်ခြေပုံများကြောင်းတွေ့ရှိခဲ့ပါတယ် မဲလ်ဘုန်းရဲ့ Olga Tennyson Autism Research Center သည် project အသစ်တစ်ခုကိုစတင်ရာအတွက်တွေးရှိချက်များကိုအသုံးပြုပြီးယဉ်ကျေးမှုပေါင်းစုံအုပ်စုများသည်စောစည်းစွာယောဂါရှာဖွေသောအခါတွင်နောက်ကျကျန်နိုင်ခြေကိုစူးစမ်းလေ့လာခဲ့ပါသည်။ဦးဆောင်သုသေသည့်ဒေါက်တာအေအာဖရာအဗ်ဒူလာဟီကဲ့သို့ကျွမ်းကျင်သူများကတွေးရှိချက်များသည့်အခြေအနေနှင့်ပတ်သက်၍ပိုမိုနားလည်သဘောပေါက်ရန်လိုအပ်ကြောင်းနှင့်လူနည်းစုအသိုင်းအဝိုင်းများအတွက်ကွာဟချက်များကိုပေါင်းကူးရန်ပိုမိုပြင့်မှတ်ထားစောင့်ရှောက်မှုလိုအပ်ကြောင်းတွေးရှိချက်ကမိန့်မောင်းထိုးပြနေတယ်လို့ပြောဆိုပါသည်။ကျွန်ုပ်တို့ရဲ့အသိုင်းအဝိုင်းကိုအမှန်တကယ်နားလည်သဘောပေါက်ပြီးအသိုင်းအဝိုင်းနဲ့မြေကဲ့သို့ပိုကောင်းမွန်စွာဆက်ဆံနိုင်တဲ့အပြင် community ရဲ့လိုအပ်ချက်များကိုကြားနာရုံသာဖြစ်တယ်။ဒါကြောင့်ကလေးတိုင်းသာသူညီများနဲ့သစ်လျော်တဲ့အထောက်ပံ့တွေရပိုင်ခွင့်တွေထိုက်ထိုက်တန်တန်ရတဲ့အတွက်ကြောင့်ဖြစ်နိုင်ခြေရှိတဲ့ကွာဟချက်တွေကိုစမ်းစစ်ပြီးကျွန်ုပ်တို့ရဲ့ universal ကျန်းမာရေးစောင့်ရှောက်မှုစနစ်အတွင်းဘလို့ရှင်းချနိုင်မယ်ဆိုတာကိုကြေကြေပြန့်ပြန့်သုတေသနာပြုဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။သောတာရှင်များခင်ဗျာနေ့စဉ်သတင်းတူ news flash များကိုပိုမိုကြားသိရန် SBS language podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်ကြည့်ရှုပါ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ